ရုရှားကိုတန်ခတ်ရေးယူပြီးထိမ့်သိမ်းထားတဲ့ငွေကနေရတဲ့အမျက်စွန်းတွေကိုယူကရိန်းအတွက်လက်နက်ထောက်ပံ့ရမှာသုံးမဲ့မူဝါဒကို EU ဥရောပသမ္မတကသဘောတူလိုက်ပါပြီ EU အနေနဲ့ခုတည်းပိုလှုပ်ဆောင်ဖို့နဲ့ရုရှားစီကနေဘီလီယံနဲ့ချီပြီးထိမ့်သိမ်းထားတာအလုံးကိုယူကရိန်းတက်သုံးဖို့အမေရိကန်ကတောင်းဆိုနေပေမဲ့ EU ကတော့အခုလွန်ရာသီမှာပထမဆုံးထောက်ပံ့ငွေပဲပေးမယ်လို့ပြောပါတယ်အခုလိုမူဝါဒဆိုင်ရာသဘောတူညီချက်ရတာကို EU အရာရှိတွေကကြိုဆိုပါတယ်။ဥရောပကော်မရှင်အကြီးအကဲအာဆူလာ ဗွန်ဒါလီယန်ကတော့ဒါဟာအခိုင်အမာဆုံးပြတ်သားမှုတစ်ခုဖြစ်တယ်လို့ဒီငွေကိုသုံးတာဟာလဲယူကရိန်းနဲ့ဥရောပတစ်ခုလုံးကိုလုံခြုံစိတ်ချစွာနေထိုင်နိုင်တဲ့နေရာဖြစ်လာအောင်အကောင်းဆုံးလှုပ်ဆောင်မှုလို့ကျယ်ကျယ်ပြင်းနေမှာပြောပါတယ်။ EU ကုန်သွယ်ရေးကော်မရှင်နာမင်းကြီးကတော့ဒီငွေမှာယူကရိန်းအတွက်စီးရေးကူညီအဓိကပါဝင်တဲ့ထောက်ပံ့ငွေဒေါ်လာ3,000ပေးဖို့ရှိတဲ့အပြင်ရုရှားဟာသူ့ကျူးလွန်တဲ့ရာဇဝတ်မှုတွေအတွက်သူတိုက်ရိုက်ပေးဆက်ရမယ်လို့ပြောပါတယ်။အနောက်နိုင်ငံတွေမှာရှိတဲ့ငွေကြေးဆိုင်ရာအခြေခံအဆောက်အအုံနဲ့ကုမ္ပဏီတွေကရုရှားပိုင်ငွေဒေါ်လာဘီလီယံပေါင်းများစွာကိုထိန်းချုပ်ထားတဲ့အပြင်ရုရှားရဲ့ဗဟိုဘဏ်ငွေကြေးဆက်နွယ်မှုတွေကို2022 February ယူကရိန်းကိုရုရှားထူးချော်ခြင်းကလေးကအမေရိကန်နဲ့ဥရောပနိုင်ငံတွေကထိန်းချုပ်ထားတာဖြစ်ပါတယ်။